မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတရုတ်နိုင်ငံကလုံးဝမမြင်တွေ့လိုပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးချန်ဟိုင်ကဒီကနေ့ပြောပါတယ်။ပြည်တွင်းသတင်းဌာနတွေဖြစ်တဲ့ The Voice 1170s မြန်မာ Times Frontier တို့ကစာနဲ့ဆက်သွယ်မိမျက်နှာမှာတရုတ်သံတမန်ကြီးကအဲ့လိုဖြစ်ဆိုထားတာဖြစ်ပြီးအမေအဖြစ်အပြည့်အစုံကိုရန်ကုန်မြို့တရုတ်တန်ရုံရဲ့ Facebook မှာတင်ထားပါတယ်။ဒီအပိုင်းတွေအတွင်း online ပေါ်မှာပြန်နေတဲ့တရုတ်နည်းပညာသမားတွေမြန်မာနိုင်ငံကိုပို့တယ် online ဆက်သွယ်ရေးကိုပိတ်ပင်ကန့်သတ်ဖို့တရုတ်က firewall ဆောက်ပေးတယ်တရုတ်စစ်သားတွေကိုမြန်မာနိုင်ငံလမ်းတွေပေါ်မှာတွေ့ရတယ်ဆိုတဲ့ပြောဆိုချက်တွေဟာလုံးဝအခြေမြင့်မရှိဘဲအယမ်းရည်စရာကောင်းတယ်လို့တရုတ်တမ်းမကြီးကပယ်ချပါတယ်တရုတ်နဲ့မြန်မာကြားလေယာဉ်တွေပြန်တန်းနေတာဟာပုံမှန်ကုန်တင်လေယာဉ်ခီးစဉ်တွေဖြစ်ပြီးတင်လဲစားလို့မြန်မာထွက်ကုန်တွေကိုပို့နေတာဖြစ်တယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံဟာအင်ဒိုနီးရောတံမတော်နဲ့ပါချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံရေးနဲ့လူအဖွဲ့အစည်းတည်ငြိမ်မှုထိန်းသိမ်းရေးအတွက်အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်နေပြီးတော့ဆက်လက်ပါဝင်သွားမယ်လို့လည်းတံမတ်ကြီးကပြောပါတယ်တရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုအားပေးထောက်ခံတာမဟုတ်ဘူးဆရာနာသိမှုစန့်ကျင်ကန့်ကွက်သူတွေကရန်ကုန်မြို့တရုတ်တန်ရုံရှိမှာနေစဉ်ဆိုသလိုဆန္ဒပြတောင်းဆိုနေကြမှာပဲတရုတ်တံမတ်ကြီးကပြည်တွင်းသတင်းဌာနတွေမေးမြန်းတာကိုပြဆိုခဲ့တာပါတရုတ်နိုင်ငံနဲ့ပတ်သက်တဲ့ကောလာဟလတွေထထွက်မလာဘူးမျောလင့်နေလို့တမ်မကြီးဟိုင်းကဆိုပြီးတကယ်လို့ထထွက်လာမယ်ဆိုရင်တော့နောက်ွယ်မှာတခြားအကြံစီရှိတဲ့အင်အားစုကထိန်းချုပ်ဖြန့်ဝေနေတာကိုဖော်ပြနေတယ်ဆိုပြီးတော့လည်းဘယ်အင်အားစုဆိုတာကိုအတိအကျမပြောဘဲမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးချန်ဟိုင်းကပြောထားပါဗျ